This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပြည်သူအနေကင်းဝေးပြီးကိုယ်စိတ်နှပါပေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်။ဒီကနေ့မတ်လ3ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောင်းတဲ့ချက်ကိုမျိုးဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်မတ်လ3ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့တနိုင်ငံလုံးလွမြောက်ရေးမဖြစ်မနေလိုအပ်တာကြောင့်အားလုံးချိတ်ဆက်ပြီးဆရာနာရှင်ကိုတွန်းလှန်ထိုက်ခိုက်ကြဖို့ KNDF ဒုတိယစစ်ဦးစီးချုပ်နဲ့ KNLA တပ်မဟာနှင့်တပ်မဟာမူတိုက်တွန်းခဲ့တဲ့သတင်းကိုတင်ပြပေးပါမယ်တနိုင်ငံလုံးလွမြောက်ရေးမဖြစ်မနေလိုအပ်တာကြောင့်တနိုင်ငံလုံးမှာရှိတဲ့တော်လိုင်းအင်အားစုများအားလုံးချိတ်ဆက်ခါတိုက်ပွဲဝင်တဲ့ခြေလမ်းကိုရှေ့ဆက်လှုပ်ဆောင်ဖို့လိုအပ်ကြောင်း KNDF ဒုတိယစစ်ဦးစီးချုပ်မာဝေကပြောပါရယ်မလတ်တရနေ့ကကျင်းပခဲ့တဲ့စစ်တောင်းကမ်ပိန်းစကဝိုင်းမှာအခုလိုပြောကြားခဲ့တာဖြစ်ပြီးတော့အဆိုပါစကဝိုင်းမှာ KNDF ဒုတိယစစ်ဦးစီးချုပ်နဲ့အတူ KNLA တပ်မဟာနှင့်တပ်မဟာမူစောအော့ဂုတ်စတီတို့ပါဝင်ဆွေးနွေးခဲ့ကြတယ်လို့သိရပါရယ်စကဝိုင်းမှာ KNDF ဒုတိယစစ်ဦးစီးချုပ်မာဝေကနိုင်ငံတော်ဝန်စစ်ကောင်စီတပ်စခန်းကြီးငယ်များနဲ့မြို့ကြီးမြို့ငယ်များကိုတင်ပိုင်နိုင်ခဲ့မှုဟာပါဇက်ဖြစ်ပြောဆိုခြင်းသာမဟုတ်ဘဲလက်တွေ့အမှန်တကယ်ကိုလှုပ်ဆောင်နိုင်ခဲ့တာဖြစ်ပြီးတော်လိုင်းရေးနောက်တဆင့်အနေနဲ့ရန်သူအခြေစိုက်ရာနေပြည်တော်ကိုဥတီရမှာဖြစ်တယ်လို့ဆိုပါတယ်ကျွန်တော်တို့မင်းအောင်လှိုင်ရဲ့ကောင်းကိုတနက်နဲ့တိတ်ပြီးမင်းလားကောအာနာသိန်းတာလို့ဆိုပြီးတော့မှလုံနိုင်ဖို့ကကရင်နီကနေအော်နေလို့မရဘူးတမဟာငါးကနေအော်နေလို့မရဘူးဟိုးတဝဲကနေအော်နေလို့မရဘူးပွင့်ပွင့်လင်းလင်းပြောရရင်ဟိုးလိုင်ဇာကနေလေလှမ်းအော်နေလို့မရဘူးကျွန်တော်တို့အားလုံးကစစ်တောင်းမြစ်ကိုကြော်ပြီးတော့မှစစ်တောင်းမြစ်အနောက်ဘက်မှာရှိတဲ့နေရာကိုသွားပြီးတော့မှလုံမရတဲ့အနေအထားဖြစ်တယ်အဲ့ဒီနေရာကဘာနေရာလဲအလုံးတည်ပြီးသားဖြစ်တယ်အဲ့ဒီနေရာကနေပြည်တော်ပဲဖြစ်တယ်လို့မာဝီကပြောပါတယ် KNL တက်မှာနှစ်တက်မှာမှုကလည်းစစ်တောင်းဒေသမှာဖေဖော်ဝါရီလဇန်ပိုင်းကစတင်ပြီးတော့စစ်ကောင်စီကတပ်သားတစ်များအလုံးအရင်းနဲ့တောင်ငူလိတ်သူဘောဂလိတကြောမှာအင်အားဖြည့်နေတာကြောင့်တိုက်ပွဲဖြစ်ပွားမှုများရှိခဲ့ပြီးစစ်ကောင်စီတပ်ကထိခိုက်သေးဆုံးမှုများရှိခဲ့တယ်လို့ဆိုပါတယ်လက်ရှိကာလဟာတော်လိုင်းရေးဂျားကာလဖြစ်တာကြောင့်အခက်အခဲများစွာရှိနေပြီးတော့တက်အတွက်ခဲရဲများလက်နက်ပစ္စည်းများဤပညာမြင့်ပစ္စည်းများဖြည့်တင်းနိုင်ရေးအခက်အခဲရှိနေတယ်လို့၎င်းကဆက်ပြောထားပါတယ်ခင်ဗျာဆလဘီညောင်ကျိုးကျေးရွာတိုက်ပွဲအတွင်စစ်ကောင်စီတပ်မှဒုတိယတရင်မှုဘုံမှုတန်စော်ဟင်းတိုက်ဆုံတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းပန်းတောင်းမြို့နယ်ညောင်ကျိုးကျေးရွာကစစ်ကောင်စီတပ်စခန်းတွေကိုအာရခတပ်တော်အေအေကထိုးစစ်ဆင်တိုက်ခိုက်နေခဲ့ရာစစ်ကောင်စီတပ်ကဒုတိယတရင်မှုတန်စော်ဟင်းတိုက်ဆုံခဲ့တယ်လို့သိရပါတယ်။ရခိုင်ပြည်နယ်နဲ့ပဲခူးတိုင်းအဆက်ဖြစ်တဲ့ပန်းတောင်းမြို့နယ်ကိုအေအေကဖေဖော်ဝါရီလအစောပိုင်းတည်းကတိုက်ခိုက်နေခဲ့တာဖြစ်ပြီးတော့ဘုံမှုတန်စော်ဟင်းအပါအဝင်စစ်ကောင်စီတပ်သားအများအပြားတိုက်ဆုံခဲ့တယ်လို့ဆိုပါတယ်။ဘုံမှုတန်စော်ဟင်းဟာကတမျိုးကစစ်တပ်ထောက်ခံသူအမျိုးသားကြီးနဲ့မဘာသာအစွန်ရောက် A1 သင်္ကန်းတိုက်ပိုင်ရှင်ဒေါခင်ညွညွရဲ့သားဖြစ်ပြီးတော့စစ်ကောင်စီတပ်နဲ့ရင်းနှီးကျွမ်းဝင်သူတွေဖြစ်တာကြောင့်အလောင်းကိုငွေပေးပြီးတော့နေပြည်တော်ထိတည်ယူကနာယီလုပ်ပေးခဲ့တယ်လို့နှီးဆက်သူတွေထံကသိရပါတယ်။၎င်းဟာတည်ဆုံးချိန်မှာအသက်36နှစ်ရှိပြီဖြစ်ပြီးတော့စစ်တပ်ကသူအပတ်စဉ်90ကျောင်းဆင်းဖြစ်ကသာသမီ3ဦးကြံခဲ့တယ်လို့သိရပါတယ်။လက်ရှိတိုက်ပွဲပြင်းထန်နေတဲ့ညောင်ကျိုးစခန်းဟာစစ်ကောင်စီရဲ့အသက်သွေးကြောတစ်ခုဖြစ်တဲ့ကပ္ပစ6တန်ကြက်ဆက်ယုံနဲ့စေမိုင်ကန်းသာကွာဝေးတဲ့နေရာမှာတည်ရှိနေပြီးတော့စီရေးအရာအရေးပါတဲ့နေရာတစ်ခုဖြစ်တယ်လို့သိရပါတယ်ခင်ဗျာ ဆက်လက်ပြီးပေကြီးရွာမှာယာယီတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းကံပလူမျိုးနယ်ရွှေဘုံမြစ်ကြီးနားဘျူဟာလမ်းပေါ်တည်ရှိတဲ့ပေကြီးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီနဲ့ပြူစော်တီပူးပေါင်းစစ်ကြောင်းကိုကံပလူခရိုင်တရင်လေးနဲ့ကံပလူတော်လန်ရေးတပ်ဖွဲ့တွေကဖေဖော်ဝါရီလ28ရက်နေ့မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ကံပလူခရိုင်တရင်လေးကထုတ်ပြန်ထားပါတယ်။အဆိုပါစစ်ကြောင်းဟာဖေဖော်ဝါရီလ9ရက်နေ့ကပေကြီးရွာကိုအင်အား200ခန့်နဲ့စတင်စစ်ကြောင်းထိုးခဲ့တာဖြစ်ပြီးတော့ပြည်သူ30ခန့်ကိုဖမ်းဆီးခဲ့ကာ3ချိန်တိုင်မိရှုဖြက်ဆီးခဲ့တယ်လို့သိရပါတယ်။၎င်းစစ်ကြောင်းမှအင်အား100ခန့်ဟာငှက်ပြော်တိုင်းရွာဘက်ကိုဆက်လက်ထွက်ခွာခဲ့ရာတော်လန်ရေးတပ်များနဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ဦးခန့်ထိခိုက်ဒေဆုံးခဲ့တယ်လို့ဖေဖော်ဝါရီလ27ရက်နေ့မှာလည်းတော်လန်ရေးတပ်ဖွဲ့များနဲ့ထပ်မံထိတွေ့မှုဖြစ်ပွားခဲ့ပြီး9ဦးခန့်ထိခိုက်ဒေဆုံးခဲ့တယ်လို့ဆိုပါတယ်။အဆိုပါစစ်ကြောင်းဟာခမာယ361ကစစ်ကောင်စီတပ်သားများနဲ့ဝါတဝါရဲ့ပြူစော်တီတပ်ဖွဲ့ဝင်များဖြစ်ကြတယ်လို့သိရပြီးလက်ရှိမန္တလေးနှစ်ရက်နေ့မှာအဆိုပါစစ်ကြောင်းဟာငှက်ပြော်တိုင်းကြီးရွာဘက်ကိုဦးတည်လှုပ်ရှားနေတယ်လို့ People Defense Commandery ကဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးဖေဖော်ဝါရီလ1ရက်အတွင်းအင်းလီဒေတာကြေးရွာများနဲ့ဘလူးချောင်းအရှိဘက်ချန်းနန်းထုတ်ကြေးရွာကိုအကြမ်းဖက်စစ်တပ်နဲ့ PNA ပြည်သူစစ်တပ်ကလက်နက်ကြီးလေးချောင်းဒရုန်းပစ်ခတ်မှုအကြိမ်ပေါင်း139ကြိမ်လုံဆောင်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ1ရက်အတွင်းရှမ်းပြည်တောင်ပိုင်းညောင်ရွှေမြို့နယ်အင်းလီဒေတာမှာရှိတဲ့ကြေးရွာများနဲ့ဘလူးချောင်းအရှိဘက်ချန်းမှာရှိတဲ့နန်းထုတ်ကြေးရွာကိုအကြမ်းဖက်စစ်တပ်နဲ့လက်အောက်ခံ PNA ပြည်သူစစ်တပ်ကလက်နက်ကြီးလေးချောင်းဒရုန်းပစ်ခတ်မှုအကြိမ်ပေါင်း139ကြိမ်လုံဆောင်ခဲ့ကြောင်းအင်းလီဒေတာလူအခွင့်ရေးမှတင်ထုတ်ပြန်ပါတယ်။တလအတွင်းပစ်ခတ်မှုများကြောင့်အသက်10နှစ်ကလေးတဦးအပါအဝင်အရသာ5ဦးသေဆုံးက9ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့နေအိမ်24လုံးနဲ့စာတင်ကြောင်းတကြောင်းတို့ထိခိုက်ပျက်စီးမီးလောင်ကျွမ်းခဲ့ပြီးတော့မီးလောင်ပုံးတစ်ကြိမ်ဒရုန်းအကြိမ်20လက်နက်ကြီး133ကြိမ်လေကြောင်းပစ်ခတ်မှု5ကြိမ်ပြုလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီကရင်နီနဲ့ကရင်ဒေသမှာတလအတွင်းတော်လန်ရဲဘော်18ဦးကြာဆုံးခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ကရင်နီပြည်နယ်နဲ့ကရင်ဒေသကတိုက်ပွဲများမှာ2025ခုနှစ်ဖေဖော်ဝါရီလတလအတွင်းတော်လန်ရဲတပ်ဖွဲ့ဝင်18ဦးကြာဆုံးခဲ့တယ်လို့တိုးတက်သောကရင်နီပြည်သူအင်အားစု PKPF ကမလ2ရက်နေ့မှာထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလအတွင်းမှာတိုက်ပွဲ14ကြိမ်ဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်သား18ဦးသေဆုံးခဲ့တယ်လို့ PKPF ကဆိုထားပါတယ်။ဒါ့အပြင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအကြိမ်40ပြုလုပ်ခဲ့ပြီးတော့စာတင်ကြောင်း3လုံးနဲ့စီးယုံတစ်လုံးထိခိုက်ပျက်စီးခဲ့တယ်လို့ဖော်ပြထားပါတယ်။တလားတာအတွင်းမှာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်စစ်ဘေးရှောင်တအုပ်အပါအဝင်အရသား10ဦးသေဆုံးခဲ့ရတယ်လို့သိရပါတယ်။စစ်ကောင်စီတပ်ကဖေဖော်ဝါရီလ4ရက်နေ့နဲ့28ရက်နေ့တို့မှာအင်အားအလုံးကြီးနဲ့စစ်ကြောင်းထိုးဝင်ရောက်ခဲ့တာကြောင့်တော်လန်ဤတပ်ဖွဲ့များနဲ့နေစဉ်ထိတွေ့တိုက်ပွဲများပြင်းထန်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးလိုက်ကော်ဒေတာကန်ပြည်သူ့ကာကွယ်ရေးတပ်ထံခမာယ692မှစစ်သားတအူလက်နက်နဲ့အလင်းဝင်တဲ့တရင်ကိုကျင်းပြပေးပါမယ်။ကရင်နီပြည်လိုက်ကော်မြို့နယ်ဘောလက်ခဲအခြေဆိုင်ခမာယ629တရင်ကစစ်ကောင်စီတပ်သားတအူလက်နက်နဲ့တကွာအလင်းဝင်ပူးပေါင်းလာတယ်လို့လိုက်ကော်ဒေတာကန်ပြည်သူ့ကာကွယ်ရေးတပ်ကထုတ်ပြန်ထားပါတယ်။မလာတရက်နေ့မှာအဆိုပါစစ်ကောင်စီတပ်သားဟာ ME1 တလက်ခေရန်ကြည်ပေါက်တို့နဲ့လိုက်ကော်ဒေတာကန်ပြည်သူ့ကာကွယ်ရေးတပ်ထံကိုပူးပေါင်းလာတာလို့ဆိုပါတယ်။၎င်းတပ်သားဟာစစ်မှုထမ်းအပတ်စဉ်၄စင်းတအူဖြစ်ပြီးတော့ပြည်သူ့စစ်မှုထမ်းဥပဒေထုတ်ပြန်ပြီးတဲ့နောက်စစ်ကောင်စီကရှောင်းတခင်ဖမ်းဆီးခဲ့ကအထက်မှစစ်မှုထမ်းစုဆောင်းခဲ့တာလို့သိရပါတယ်။လိုက်ကော်ဒေတာကန်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့အနေဖြင့်အလင်းဝင်ရောက်လာတဲ့တပ်သားများအား၍ထွေးစွာကြိုးစုကြောင်းနဲ့လုံခြုံသောနေရာမှာထားရှိပြီးစင်တာအလျောက်လွတ်လပ်စွာရွေးချယ်ခွင့်ပေးသွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီတော်ဝင်တောင်းတရင် Royal Peacock Collan ရဲ့နှစ်နှစ်ပြည့်အထိမ်းမဲ့အားကစားပြိုင်ပွဲနဲ့စူပေးပွဲပြုလုပ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။တော်ဝင်တောင်းတရင်ရဲ့တက်တီထောင်ချင်းနှစ်နှစ်ပြည့်အထိမ်းမဲ့အဖြစ်အားကစားပြိုင်ပွဲနဲ့စူပေးပွဲအခမ်းအနားအခုရက်ပိုင်းအတွင်းကျင်းပပြုလုပ်ခဲ့ကြောင်း Royal Peacock Collan မှတင်ထုတ်ပြန်ထားပါရယ်။တော်ဝင်တောင်းတရင်ဟာတောတောင်တွေထူထပ်လာတဲ့တမဟာ9နေမြေမှာစတင်တည်တည်ခဲ့ပြီးတော့ယခုနှစ်ဖေဖော်ဝါရီလ23ရက်မြောက်နေ့ဟာတက်တီထောင်ခဲ့ခြင်းနှစ်နှစ်တင်းတင်းပြည့်ခဲ့တယ်လို့ဖော်ပြထားပါရယ်။မူလရွေချက်အတိုင်းအိမ်ပြန်ကြမဲ့သာသမီများပြီးပြီးအိမ်ပြန်ခရီးကိုအပြင်းနှင်ခဲ့ရာကျိုးသူကျိုးကျေသူကျေတေသူတေဖြစ်ယခုအခါပကိုးလွင်ပြင်းများစီသို့ရောက်ရှိလာပြီဖြစ်တယ်လို့ဆိုထားပါရယ်။တော်ဝင်တောင်းတရင်ဟာတိုက်ရီခိုက်ရီပြေဝအောင်အမြဲလေ့ကျင့်နေကြသလိုရဲဘော်ရဲဘက်များအချင်းချင်းချစ်ကြည်စည်းလုံးစွာဖြစ်လဲအားကစားပြိုင်ပွဲများကိုကျင်းပပြုလုပ်ပြီးတော့စစ်စင်ရေးများကိုလည်းတောင်းဝန်ကြေပွန်စွာအစွမ်းကုန်စ조사ဆောင်ရွက်နေပါကြောင်းကိုတင်ပြထားပါရယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Car Shadow ကပေးပို့ထားတာဖြစ်ပါရယ်ခင်ဗျာ။
ရေဒီယိုအန်ယူဂျီမှဆက်လက်အံလွှင့်ပေးနေပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့မင်းယူမှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါရယ်ရှင
်။ရေဒီယိုအန်ယူဂျီသောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်မတ်လ3ရက်နေ့မနက်ခင်းမှတင်ပြပေးမယ့်ရေဒီယိုအန်ယူဂျီပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်ဖမ်းဆီးခံမြန်မာရွှေပြောင်းအလုသမားများအားနေရက်ပြန်လည်ပို့ဆောင်သည့်ကိစ္စရပ်များအလုသမားရေးရာကော်မတီနှင့် NUG အလုသမားဝန်ကြီးဌာနတို့တွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ၁ရက်နေ့ညနေ3:30အချိန်တွင်ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီအလုသမားရေးရာကော်မတီနှင့်မြို့သားညီညွတ်ရေးအစိုးရအလုသမားဝန်ကြီးဌာနတို့သည်ထိုင်းနိုင်ငံရှိမြန်မာရွှေပြောင်းလုသားများနေထိုင်ခွင့်နှင့်အလုပ်လုပ်ကိုင်ခွင့်တပ်တန်းတိုးခြင်းဆိုင်ရာကိစ္စရပ်များလက်ရှိဖမ်းဆီးခံမြန်မာရွှေပြောင်းအလုပ်သမားများအားနေရက်ပြန်လည်ပို့ဆောင်သည့်ကိစ္စရပ်များစစ်ကောင်စီအား Article 33 အရရေးယူဆောင်ရွက်နိုင်ရေးနှင့်အလုပ်သမားရေးရာကိစ္စရပ်များနှင့်ဆက်လင်း၍ Video Conference မှတဆင့်တွေ့ဆုံဆွေးနွေးခဲ့ကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီမှသတင်းထုတ်ပြန်ပါသည်အစည်းအဝေးတွင်လုံသမားရေးရာကော်မတီအဖွဲ့ဝင်များကထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းလုံသမားများနေထိုင်ခွင့်နှင့်အလုပ်လုပ်ကိုင်ခွင့်တပ်တန်းတိုးခြင်းဆိုင်ရာကိစ္စရပ်များထိုင်းနိုင်ငံနေဆက်အတွင်ဖမ်းဆီးခံရသောမြန်မာနိုင်ငံသားများကိစ္စ ILO Article 33ဖြင့်တရားမဝင်အာဏာသိမ်းအကြမ်းဖက်စစ်တပ်အားအမြန်ဆုံးအရေးယူဆောင်ရွက်နိုင်ရေးနှင့်ရွှေပြောင်းမြန်မာလုံသမားရေးရာကိစ္စရပ်များနှင့်ဆက်လင်း၍သိရှိလူသိများကိုဆွေးနွေးမေးမြန်းခဲ့ကြပြီးဆောင်ရွက်ပြီးနှင့်ဆောင်ရွက်ဆဲလုံသမားရေးရာကိစ္စရပ်များနှင့်ရှေ့ဆက်ဆောင်ရွက်မည့်လုပ်ငန်းစဉ်များကိုပြန်လည်ရှင်းလင်းဖြေကြားခဲ့တယ်လို့ဖော်ပြထားပါတယ်။ကော်မတီနှင့်ဝန်ကြီးဌာနတို့အနေဖြင့်လုံသမားရေးရာကိစ္စများတွင်ဆက်လက်ပူးပေါင်းဆောင်ရွက်သွားမည့်လုပ်ငန်းစဉ်များအားဆွေးနွေးတိုင်ပင်ခဲ့ကြပြီးအစည်းအဝေးအားညနေ 9:55 မိနစ်အချိန်တွင်ရုပ်သိမ်းခဲ့တယ်လို့သိရပါတယ်။အစည်းအဝေးသို့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီအတွင်းရေးမှူးအဖွဲ့ဝင်ဒေါ်ဖြူဖြူသိန်းလုံသမားရေးရာကော်မတီဥက္ကဋ္ဌအတွင်းရေးမှူးနှင့်အဖွဲ့ဝင်များမြို့သားညီညွတ်ရေးအစိုးရလုံသမားဝန်ကြီးဌာနဒုတိယဝန်ကြီးနှင့်တာဝန်ရှိသူများတက်ရောက်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နှင့်စကိုင်းဖက်ဒရယ်ယူနစ် CDM နိုင်ငံဝန်ထမ်းကောင်စီ CCSC SFU တို့တွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ၂ရက်နေ့နနက်၉နာရီအချိန်တွင်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နှင့်စကိုင်းဖက်ဒရယ်ယူနစ် CDM နိုင်ငံဝန်ထမ်းကောင်စီ CCSC SFU တို့သည်ဗီဒီယိုကွန်ဖရင့်မှတဆင့်တွေ့ဆုံဆွေးနွေးခဲ့ကြောင်းသတင်းရရှိပါသည်။တွေ့ဆုံဆွေးနွေးပွဲတွင်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌကနှုတ်ခွန်းဆက်စကားနှင့်ရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များကိုရှင်းလင်းပြောကြားခဲ့ပြီးနောက်စကိုင်းဖက်ဒရယ်ယူနစ် CDM နိုင်ငံဝန်ထမ်းကောင်စီ CCSC SFU အဖွဲ့ဝင်တဦးမှ CDM နိုင်ငံဝန်ထမ်းကောင်စီပေါ်ပေါက်လာမှုအခြေအနေနှင့်ရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များကိုတင်ပြဆွေးနွေးခဲ့တယ်လို့သိရပါတယ်။ထို့နောက်ရှေ့လုပ်ငန်းစဉ်ကိစ္စရပ်များအပေါ်အပြန်အလှန်ဆွေးနွေးညှိနှိုင်းခဲ့ကြကာနေ့လယ်၁၀:၁၅မိနစ်အချိန်တွင်အစည်းအဝေးအားအောင်မြင်စွာရုပ်သိမ်းခဲ့ပါတယ်။အဆိုပါတွေ့ဆုံဆွေးနွေးပွဲတွင်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌလွှတ်တော်ကိုယ်စားလှယ်များနှင့်စကိုင်းဖက်ဒရယ်ယူနစ် CDM နိုင်ငံဝန်ထမ်းကောင်စီ CCSC SFU အဖွဲ့ဝင်များတက်ရောက်ခဲ့ကြတယ်လို့သိရှိရပါတယ်ခင်ဗျာ။ဆက်လက်ပြီးအကြံဖတ်စစ်ကောင်စီကြောင့်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာလူအခွင့်အရေးအဆိုးဆုံးချိုးဖောက်ခံရတဲ့နိုင်ငံဖြစ်တယ်ဆိုတဲ့သတင်းအကြောင်းအရာကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ28ရက်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့လူအခွင့်ရေးကောင်စီညီလာခံတွင်အကြံဖတ်စစ်ကောင်စီအာဏာသိမ်းပြီးချိန်ကစလို့မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအဆိုးဆုံးလူအခွင့်ရေးချိုးဖောက်ခံနေရတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့ကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီးဗိုလ်ကာတက်ကပြောကြားခဲ့ပါတယ်။အကြံဖတ်စစ်ကောင်စီကပြည်သူတွေကိုအကြမ်းဖက်နေတာစီးပွားရေးအလွန်ကျဆင်းတာပြည်သူတွေနေရစွန့်ခွာထွက်ပြေးနေရတာတွေအပါအဝင်ပေါ်ပြလို့မရတဲ့ဆင်းရဲဒုက္ခတွေကိုမြန်မာပြည်သူတွေခံစားနေရတယ်လို့သူကပြောပါဗျ။2021ခုနှစ်အကြမ်းဖက်စစ်တပ်အာဏာသိမ်းချိန်ကစပြီးခုခံတိုက်ခိုက်မှုတွေကြောင့်အင်အားချိနဲ့လာတဲ့အကြမ်းဖက်စစ်တပ်ဟာလေကြောင်းတိုက်ခိုက်မှုတွေအများအပြားပြုလုပ်နေပြီးအကြမ်းဖက်လုပ်ရက်တွေလုပ်နေတာကြောင့်နေရစွန့်ခွာထွက်ပြေးနေရသူ 3.8 တန်းအထိရှိနေပြီလို့ဆိုပါတယ်။ဒါအပြင်အဖက်ဖက်ကချွတ်ချုံကြမှုတွေကြောင့်အခုနှစ်အတွင်းလူ15တန်းလောက်ငတ်မော့ခေါင်းပါမှုတွေကြုံခဲ့ရပြီးလူ2တန်းလောက်ကအငတ်ဘေးဆိုင်မဲ့အခြေအနေရောက်နေတယ်လို့ပြောပါတယ်။မြန်မာအကြမ်းဖက်စစ်တပ်ကိုလေရင်စီမယောင်းဖို့နဲ့မြန်မာအကြမ်းဖက်စစ်ကောင်းဆောင်တွေလူအခွင့်ရေးချိုးဖောက်နေပေမဲ့အပြစ်ပေးအရေးယူခံနေရမှုကနေကင်းလွတ်ခွင့်ရနေတာရပ်တန့်ဖို့နိုင်ငံတကာကိုတိုက်တွန်းထားပါတယ်ခင်ဗျာ။ဆက်လက်ပြီးမြောက်ဦးမြို့နယ်ကကြောက်ရောဂါဖြစ်ပွားနေတဲ့ရက်ွက်တချို့မှာအာရခပြည်သူ့ကျန်းမာရေးဌာနနဲ့ HDCO တို့ပူးပေါင်းကူတာမှုပေးတဲ့သတင်းကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကကျေးရွာတချို့မှာကြောက်ရောဂါ chicken pox ဖြစ်ပွားနေတဲ့ဒေသခံပြည်သူအချို့ကိုအာရခပြည်သူ့ကျန်းမာရေးဌာနနဲ့ HDCO တို့ကမတ်လ၁ရက်နေ့မှာပူးပေါင်းကူတာပေးခဲ့တယ်လို့ APM သတင်းဌာနကဖော်ပြထားပါတယ်။အဆိုအရကွင်းစင်ဆေးကုသမှုကိုအာရခတက်တော်ဆေးဝန်ထမ်းတက်အာရခပြည်သူ့ကျန်းမာရေးဌာနနဲ့လူသားချင်းစာနာထောက်ထားရေးနှင့်ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံ HDCO တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ထို့အပြင်ယောဂါထပ်မပြန့်ပွားစေရန်အတွက်အနာဂတ်တန်ရှင်းစွာထားရန်ပိုးဝင်လက္ခဏာပြည်တယ်လက္ခဏာဖြစ်ပေါ်ပါကနီးစပ်ရာဆေးရုံဆေးကန်းကိုအချိန်မီလာရောက်ပြသကြရန်စတဲ့ဆောင်းရန်ရှောင်းရန်ကျန်းမာရေးအသိပညာဟောပြောမှုတို့ကိုလည်းလှူဆောင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ကလေးမျိုးဤຫນွေဦးအာဇာနီကိုစင်မျိုးမောင်ကြဆုံးခြင်း၄နှစ်ပြည့်အထိမ်းအမှတ်ဥညွတ်ပန်းခွေချဂုဏ်ပြုခြင်းနှင့်ဖျောင်းနိုင်ထွန်းအောင်မေသတိရခြင်းတပိတ်ပြုတ်လုတဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ၂ရက်နေ့တွင်ကလေးမျိုးလူလူတိုက်ပွဲဦးဆောင်ကော်မတီမှတော်လန်ရေးသမိုင်းအစဉ်လာကောင်းခဲ့သည့်ကလေးမျိုးရှိကဏ္ဍအသီးသီးဤသူရဲကောင်းများကိုအစဉ်အမြဲအောင်မေလျက်ကလေးဒေသပြည်သူတရလုံးဤຫນွေဦးအာဇာနီကိုစင်မျိုးမောင်ကြဆုံးခြင်း၄နှစ်ပြည့်အထိမ်းအမှတ်ဥညွတ်ပန်းခွေချခြင်းနှင့်ဖျောင်းနိုင်ထွန်းအောင်မေသတိရခြင်းတပိတ်ပြုတ်လုခဲ့ကြောင်းကလေးမျိုးလူလူတိုက်ပွဲဦးဆောင်ကော်မတီမှသတင်းထုတ်ပြန်ထားပါသည်ငင်းကြမ်းစွာဆန္ဒထုတ်ဖော်ခဲ့ကြစဉ်အကြမ်းဖက်စစ်တပ်၏ပြစ်ခတ်ဖြိုခွင်းမှုကြောင့်ကလေးဒေသမှာပထမဆုံးကြဆုံးခဲ့ရသည့်ကိုစင်မျိုးမောင်အပါအဝင်အသက်ခံနာပေးဆက်သွားကြပြီဖြစ်သောတော်လိုင်းရဲဘော်အားလုံးကိုဥညွတ်အလေးပြုခြင်းများပြုလုပ်ခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက် Carshell ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအန်ယူဂျီဝနာဆင်နေကြတဲ့မိဘပြည်သူများရှင်အခုတခါနားဆင်ရမှာကတော့တော်လန်ရေးကဗျာဖြစ်ပါတယ်2021ခုနှစ်မတ်လ3ရက်မှာကြာဆုံးသွားခဲ့တဲ့ကဗျာဆရာခေစာဝင်းရဲ့လက်ရာတပုတ်ကိုအမတ်တရအနေနဲ့တင်ဆက်ပေးခြင်းပါတယ်ကဗျာရဲ့မိကသင်တို့ဖျားငါမဖူးလို့အမိရပါတယ်ရှင်လွတ်လပ်နေဦးကခန်းစားရွတ်ပတ်ပေးထားတာဖြစ်ပါတယ်ရှင
်သင်တို့ဖျားငါမဖူးခေစာဝင်းတလားနတ်လားပြညာလားပရမတ်လားဘာဘာညာညာမကွဲပြားတင်တို့ရောင်60ဖျားငါမဖူးမင်းတဆက်တက်ရင်နမ်းမြို့အစ်စ်ပြုတ်မယ်နေပြည်တော်ရွှေ့မယ်ဟူရာတို့ဝါဒနဲ့ရတရားဖျားတယ်မယ်တင်တို့ဂျိုသိမ့်ဂျိုပဲ့ဖျားငါမဖူးမြင့်မြတ်သောအတုမရှိဗုဒ္ဓရှိနာမဝိတေသနပေါက်လွတ်ပဲစားတွေတတ်ဆင်ထားဖို့ဆူတောင်းပြည့်ဝတ်ကြွေးကြီးအယူပြောက်စော်ကြီးထီပေါက်နိဗ္ဗာန်ရောက်အခုငိမ့်ချမ်းရည်တယ်လားတင်တို့ခလေးကင်မွန်းတတ်ဖရာငါမဖူးဗုဒ္ဓကိုမတွေ့ရှိလိုက်တဲ့တီကောင်တွေအထွေးလိုက်ယူခါနေကြပုံအောက်တန်းစားဆန်တယ်ဆူညံတယ်တမာဒိဋ္ဌိနဲ့တမာသင်္ကပ္ပကင်းတယ်တင်တို့ဖွဲအဖျင်းဖျားငါမဖူးမင်းခမ်းမင်းနာတပင်ထဲကရွှေရောင်စူးကျင်နေတဲ့အာရန်စင်တုဇေဒီနတ်ကွန်းများပလွားဂုံမောက်သောအရ၌ဗုဒ္ဓနေတော်မမူတင်တို့ဂုံတရေရှိဖျားငါမဖူးညူစုတယ်ဝန်တိုတယ်အပျော်ပါးကိုလောက်တဖွာဖွာရည်အိမ်လိုတက်မှတ်တယ်အချင်းချင်းဆန့်ကျင်တယ်ချီထိုးဆွဲငင်တယ်ဖနက်ကိုလျှက်တိုက်စည်းသလိုအတွေးခေါ်ပါလျားတယ်တင်တို့ပညာမဲ့ဖျားငါမဖူးဗုဒ္ဓမိတ်တဲ့မောကပုရိသတွေဗုဒ္ဓဆက်ဆုပ်တဲ့တုတ်ဆပုဂ္ဂလတွေဒီမိုကရေစီထက်ပိုဆောတဲ့ကဏစနစ်အကြောင်းပြောရင်နှစ်ယောက်ရှိသုံးကိုင်းခွဲကြည့်ခြင်းတဲ့တရေကောင်ယူတွေတင်တို့အယောနိသောမနာတိကာရဖျားငါမဖူးမမြင်ဘူးမူးမြစ်ထင်တယ်လို့ဗုဒ္ဓကိုမသိမြင်လေလေဖျားတလေလေခြေသားတို့ရေဝေလေလေတပ်ပုရိသအပေါင်းမြောက်လောင်းတို့ရေဝေလေလေအေးတင်တို့ဝေလေလေဖျားငါမဖူးတရားဥဓမ္မစကြာရဲ့အမှတ်သားစက်ကတရားဆက်ဝန်အစားလော့စပီကာအပေါက်ဝိုင်းကြီးအားအဆက်တရားမဲ့ယွန်ဖွယ်လိလိတတ်စင်လဲလှဲကြတင်တို့အမနာပဖျားငါမဖူးဗုဒ္ဓကလွတ်လပ်တော်မူလို့ဗုဒ္ဓကိုတင်တို့အလေလွတ်ဖျားကကွယ်ပလို့ဓမ္မကတဘာဝကျေပြောလို့ဓမ္မကိုတင်တို့ကျင်းကျကျုံဝင်သောတရားကကွယ်ပလို့အိုးဆူညံသောအတုရကာရတို့ တင်တို့ချီပတော်ဖျားငါညင်းဆံပါယတင်တို့ထိုးကျင့်တော်တရားငါညင်းဆံပါယအိုပိန်ဖြင်းသောပေတတရိษံတို့ငါမှာတဆူဒီသောတိတ်ဆိတ်သူဗုဒ္ဓဟာရှိပြီးဖြစ်ရဲ့ထို့ကြောင့်တင်တို့ဖျားငါမဖူးလို့လို့ကေစာဝင်း
ရေဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးမျိုးဥပြည်သူများတည်ဆူထားတဲ့လောက်ရလိုက်လေခြင်းလို့အမည်ရတဲ့တော်လည်ရေးတိဂီတာတစ်ပုဒ်ကိုနားဆင်ရမှာဖြစ်ပါတယ်ရှင်
။ဒီမိုကရေစီတိုက်ပွဲမှာကြောက်ဆုံးငယ်လီတော့သူရဲ့ကောင်းတွေတွားတခြင်းတစ်ပုဒ်ဆိုတာလေးစားစွာနဲ့ကွန်ပျူလိုက်ပါတယ်မင်းတို့တွေလည်းငြိမ်းချစွာနဲ့နားယူပါသက်မရင်းနေအနာရှူတဲ့လူစုကြောင့်ချမိပါကလေးချင်ချိုရပြီခွေမိသားစုရင်းနေဒီသူများတို့ဒီလေဟူမူချွေသက်သူကလာရသည်ဟောလို့ရလိုက်လိဒူနာကလင်းလာနေတဲ့ချေပွင့်လေးတွေကိုသူလုံးစားတော့လို့ရလိုက်လေချင်းဟောအင်းတဲ့ချိန်လမ်းသာပြောင်းအောင်ညှို့ချပစ်ချတို့မျိုးစနာကကိုပိုင်လွတ်လပ်စွာနဲ့ခွင့်ရှိများကိုလည်းပြန်လဲရရှိရန်တွမ်းဆန်တို့ listen the song မြေပြောင်းနိုင်ဖို့ငါတို့ရဲ့ဝန်စွာနဲ့အောင်မြင်မဲ့တဲ့အထိတွန်းလာမယ်မင်းတို့ရဲ့ yes set the do yes we die သူမဲ့တဲ့သူများစုလမ်းပေါ်မှာတပောင်းများစွာမိဘနဲ့တမီးများနောက်တယ်ကြောင့်ဆုံးရ
ရေဒီယိုအန်ယူဂျီရဲ့မြန်ခေနောက်ဆုံးအစီအစဉ်လေးနဲ့တိုင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့မတူပီချင်းဘာသာနဲ့တပတ်အတွင်းသတင်းတွေကို The Matubi Times ကအစီအစဉ်တင်ဆက်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင်
ထမ်းလမ်ကလုံးကုဘေကန်တူကိုအစာပိတ်ဒင်းဥစိနီတလာငါယုပနာခခုကွန်သောနီကုကုကုမငါဖဘဝါရီသာအစာပိတ်နာဥသန်းစနာတာအဒန်ကဘန်လာဟလိုအုံနီ ခတ်နာ CTF Matupi Brigade 2 ngwe ka CTF Matupi Battalion 2 Vukok Battalion ka Avelina General Conference meeting ta Kumthane Kumkul Kumnga February la Nithleret Lamklo Nikonili Hill Hinsri Khuya Asayu Tila Minglo Revolution Kumli Khuya CTF Matupi Brigade 2 ka Tayin Mu Athum de ga Pilnam Khalka Pasri ta Khone Ramham la Hinglung Ape gu Tila Minglo Conference a Tamahamulo all unna akhuti revolution kumli khuya khone ramhamla hinglung apek pilnam khalkap khak hingyana kudekho aseta nu patenga pek pau tabumula pilnam khalkap phleru kho bangha adang utila minglaom conference na pilnam khalkap khak hamla bolung le langna sai pau tila atungsa apanena Chinlan Council ne Interim Chin National Consultative Council khak Council pakhatla paiham oltekna akhu utila minglaom ICNCC ne Chinlan Council lo Chin pilnam khakhamla Chin khobol khuya Council panhi omtung pdonga tehe ka bangla Council athai pakhatla bai paiham kotling utila tungsa tehe ka Council athai heta Chin National Council tila ming ape uni tila minglaom Chin National Council alula pai thai ham Chin National Council law drafting committee sai ham kho ultigna ka khu utila ol thang dong longa tungsa apathum na minat khopui ka pilnam khak minat operation wenga khal sungti kayong sikam se kharkap ne alu ben lamga lungpok ne sakhup nadang uta sitep minda tenga na abu hamla kumthawni kumkul kumnga february nikulni nga ne na ol thangala sitep minda lo pilnam khak lungpok sakhup ne tu kai ti ngai thun uthai hamla tehi ka bangla kasayu ti kho tungsa mas nithinga phaya lungpok sakhup nakhamu napomu nalayu nayoyu ata anangai la dantat la omni tala ol thangdonga atungsa apelina palawa khopui pinwa wangsa sikangsi lo kumthawni kumkul kumnga february nikulni nga nen khoyin khonak pakwa wenga wanjong ne apum athak thil tala ol thangyak la om Sikam silo wanyang ne paung yanga bum panni athak ti akado nga phongji chang ne presbyterian pum impu sitala mingla om bangha kadang pilnam ngon om potila palawa ol thang dong longa tungsa apangana chin defense force complete ka avaikhat na basic military training da kumthawni kumkul kumnga february nikulni re ne na athelak asengu tila mingla om tiga training ta hlali khuya asayu ti training kasang pilnam khalkap khaka ulkam na ne lungpo pek na akhan na kho phoi asayu military training athen la seng thai ham la kabom arkan army ne ramnanga kom complete pilnam khakte nga omngai na kakhu utila ul thang dong longa tungsa cdf complete lo complete ne chinwe khopui da sikam se kharkap kutkhui lam kalo lo thai van bangla chin khobol khui ka khopui bai sikam si kutmui khui lam kalo bai loi thai na ham la myoting operation na kabong yong pui ni tila tungsa
Radio Dong Longa Natun Kangai Khakta Kolkhu Ka Atu Yal Tukum Choni Khat Min Chang Khnek Parele Mini Som Thoma 16 meter 17.79 meter Hat Dong Longa Ko Natun Thai Jang Dematu Bi Tham Ol Thang Khnatun Bai Soa Jalla Omai Na Ka Khu Asa Bai Dim Se
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဒသမ9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။